တနင်္ဂနွေတွင်လိန်သူတွေတရားဝင်လက်ထပ်ခွင့်ရှိတဲ့ဥပဒေကြမ်းအင်္ဂါနေ့ကတရားဝင်အတီးဖြစ်လာပြီးတော့လာမယ့်ဇန်နဝါရီလကစပြီးလိန်သူစုံမဲ့သူတွေတရားဝင်ထင်းဖြားလက်ထပ်ခွင့်ရှိတော့မှာပါဒီဥပဒေကြမ်းကိုတော့ထိုင်းပြည်ရဲ့မဟာဝစီရလောင်ကုန်းကအတီးပြုပြီးတဲ့နောက်ရက်120တွင်မှဥပဒေအသက်ဝင်မှာဖြစ်ပါတယ်ဒါဆိုရင်တော့ထိုင်ဝမ်နီပေါ်နိုင်ငံပြည်တော်ထိုင်းနိုင်ငံဟာလိန်သူတရားဝင်လက်ထပ်ခွင့်ရှိတဲ့အာရှဒေသကတတိယမြောက်နိုင်ငံဖြစ်လာမှာပါထိုင်းနိုင်ငံဟာ LGBTQ+ လိင်ယူဆကွဲပြားမှုကိုလက်ခံတဲ့နိုင်ငံတစ်ခုဖြစ်တယ်လို့သိကြပြီးမယ်လို့တရားဝင်လက်ထပ်ခွင့်ရဖို့အတွက်ကတော့ဆယ်စုနှစ်နဲ့ချီရုန်းကန်ခဲ့ကြရတာပါလိင်သူလိင်ကွဲဘယ်သူနဲ့မဆိုတရားဝင်လက်ထပ်ခွင့်ငွေကြေးနဲ့ကျမကြီးအခွင့်အရေးရရှိခွင့်တွေကိုအာမခံတဲ့ဒီဥပဒေကြမ်းကိုတော့ထိုင်းအောက်လွှတ်တော်နဲ့ထက်လွှတ်တော်တွေမှာပြီးခဲ့တဲ့ April နဲ့ June လအတွင်းကအတည်ပြုပေးခဲ့တာဖြစ်ပါတယ်ထိုင်းဥကြီးချုပ်ပတ်တုံတန်ရှင်နဝပ်ကတော့ဒီဥပဒေကြမ်းတည်ဖြစ်တဲ့အတွက်သူ့ရဲ့ X လူမှုကွန်ရက်ပေါ်မှာ#lovewins ဆိုပြီးတော့ချစ်ချင်းတရားကိုဂုဏ်ပြုခဲ့ပါတယ်ခင်ဗျာ